စ်အစိုးရစစ်တေးကြွအဖွဲ့ဟာလီဗျားနိုင်ငံမှာပုံမှုအားကောင်းလာနေတယ်ဆိုတာကိုအချက်အလက်တော်တော်များများကပြသနေပါတယ်။အမေရိကန်ထောက်လှမ်ရေးအေဂျင်စီတွေကတော့လီဗျားမှာ IS တိုက်ခိုက်ရေးသမားအရေးအတွက်ဟာနှစ်ဆတိုးလာပြီး 6,500 လောက်အထိရှိလာတယ်လို့ကံယူရမ်းမျိုးဖြစ်တဲ့ဆာတီမှာအမကန်ခြေကုပ်ယူထားတယ်လို့ပြောပါတယ်။လီဗျားနိုင်ငံရေးသမားတွေညီညွတ်တဲ့အစိုးရတရားမဖွဲ့နိုင်သေးတဲ့အတွက်ဒေသခံပြည်သူစစ်တွေကိုအားကောင်းလုပ်ပြီးစစ်သွေးကြွတွေကိုဟန်တားဖို့ကအကောင်းဆုံးမျှော်လင့်ချက်ဖြစ်လိမ့်မယ်လို့လည်းစမ်းစစ်လေ့လာသူတွေကပြောပါတယ်။အရှေ့လေပိုင်းဒေတာရေးရသူတေတီဂျေဆင်ဘတ်ကတော့လီဗျားပြည်သူစစ်တွေကိုညှို့မောင်းအဖွဲ့ဖွဲ့စည်းနိုင်အောင်အမေရိကန်ကကူညီနိုင်တယ်လို့ပြောပါတယ်။လီဗျားနိုင်ငံမှာ IS အစွန်းရောက်တွေကိုဆန့်ကျင်ကြတဲ့ပြည်သူစစ်အဖွဲ့တွေအများအပြားရှိနေကြပြီးညှို့မောင်းအဖွဲ့ဖွဲ့စည်းနိုင်မယ်ဆိုရင်အဓိကတိုက်ခိုက်ရေးအင်အားစုတည်းဖြစ်လာနိုင်တာကြောင့်စစ်သွေးကြွတွေကိုတွန်းလှန်ပြီးတိုင်းပြည်ကိုပြန်လည်ထူထောင်နိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။လီဗျားပြည်သူစစ်တပ်ဖွဲ့တွေအနေနဲ့နယ်မြေတွေကိုတိမ့်ပိုက်ရှင်းလင်းပြီး IS စစ်သွေးကြွတွေကိုထိန်းချုပ်ထားတဲ့နယ်မြေတွေကနေမောင်းထုတ်နိုင်တဲ့မြေပြင်တပ်ဖွဲ့တွေဖြစ်လာနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။